Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာ။ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါခင်ဗျာ။ညမဆန်တော့ကြီးည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line number 32 line number 58တို့အပြင် line number 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားမှာပ
ါဟုတ်ကဲ့ပါရှင်ကျွန်မကတော့အီတန်စင်မှာအင်္ဂါညပိုင်းထိတဲရသတင်းတွေကိုဒေါခင်မျိုးတက်နဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူကရိန်းမှာရှေ့ရပိုင်းတွင်ဒီဗရှားဘက်ကတိုက်ခိုက်မှုတွေတိုးလာနိုင်တဲ့အကြောင်းအမေရိကန်တရုံကသတိပေးထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နှွန်လင်းဟေစာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာရွေးကြဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ဂျပန်နိုင်ငံသားရိုက်ကူရီသမားနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးတို့တယ်လီဖုန်းဆက်သွယ်ရခဲ့ပါတယ်။ဒီလိုထိတဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။သတင်းပေးပို့ချက်တွေကိုတင်ပြပေးတဲ့အခါမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အကြောင်းနဲ့အတူ
တိုက်ပွဲကတော့မနေ့အစောပိုင်းတော့ကရေရပါလိမ့်7နိုင်ဆို9နိုင်လောက်တော့စပြီးတော့ဖြစ်တယ်။ငါအခုတက်ရှိမှာတိုက်ပွဲဖြစ်ပွားနေသေးတယ
်။ပြည်ပြည်နယ်မြဝတီဝော်လီလမ်းပေါ်ကခြေရွာတွေကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံမှာနှာစင်ကြရပါမယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်ဖားကန်မြို့နယ်အနီးကတိုက်ပွဲတွေကြောင့်တိတ်ဆောင်လာတဲ့စစ်ပြေးဒုက္ခသည်တွေစားတောက်ရိတ်ခဲကြုံနေရတာနဲ့ကြောက်တော်ပလက်ဝရေလမ်းကြောင်းကိုစစ်ကောင်စီကပြန်ဖွင့်ပေးလိုက်တာစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာ ISP မြန်မာကတင်ဆက်ပေးတဲ့မြင်ကွင်းကျဲမတ်စုနဲ့ကဘာတလွားခီးတော့အစီအစဉ်တွေကိုနှာစင်ကြဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးကြမှာပါခင်ဗျာ။
ယူကရိန်းရဲ့သားနဲ့အစိုးရအခြေခံအဆောက်အုံတွေကိုလာမယ့်ရက်ပိုင်းတွင်မှာရုရှားဘက်ကနေပူပြီးတော့တိုက်ခိုက်တာတွေလုပ်နိုင်တဲ့အကြောင်းမြို့တော်ခီးဗ်ကအမေရိကန်တရုံကသတိပေးထားပါသေးတယ်။ဩဂတ်စ်လ24ရက်မျက်ဖြာမှာကြားရောက်မဲ့ယူကရိန်းလွတ်လပ်ရေးနေ့မှာရုရှားဘက်ကတိုက်ခိုက်မှုတွေတိုးလှုပ်လာနိုင်တဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဇလင်စကီကလည်းသတိပေးထားတာပါ။ဖြစ်နိုင်ရင်အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံတွေကနေထွက်ခွာသွားဖို့အမေရိကန်တရုံကသတိပေးထားပါသေးတယ်။ဩဂတ်စ်လ24ရက်နေ့မျက်ဖြာပုံတူးနေ့ဟာဆိုရင်ဆိုဗီယက်ပြည်ထောင်စုအုပ်ချုပ်မှုလက်အောက်ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရတဲ့32နှစ်ပြည့်ရလည်းဖြစ်တဲ့အပြင်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာ6လပြည့်တဲ့နေ့လည်းဖြစ်ပါသေးတယ်။ဒီနှစ်တော့စစ်ပွဲတွေကြောင့်မှလွတ်လပ်ရေးနဲ့အထိမ်းအမှတ်ပွဲတွေမကျင်းပမှာမဟုတ်ပါဘူး။ဒီနေ့အင်္ဂါနေ့မှာတော့ပိုလန်သမ္မတအန်ဒရစ်ဒူတာယူကရိန်းနိုင်ငံမြို့တော်ကီးဗ်ကိုသွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဇလင်စကီအပါအဝင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစစ်ရေးစီးပွားရေးနဲ့ယူကရိန်းအတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေးမယ့်အကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါသေးတယ်။
သမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမိုင်လာကိုနေအိမ်ကနေတင်းသွားတဲ့စစ်စစ်တမ်းတွေကိုဖက်ဒရယ်စုံစမ်းစစ်ဆေးဘူရို FBI ကတုံ့သက်စစ်ဆေးခွင့်ယာယီပိတ်ထားဖို့ထရမ့်ရဲ့ရှင်းနေတွေကဖက်ဒရယ်အစိုးရတရားသူကြီးတူထံရှောက်ထားလိုက်ပါတယ်။မလိုက်မှုမရှိတဲ့အထူးတာဝန်ခံတဦးကိုခန့်ပြီးမှတုံ့သက်စစ်ဆေးမှုပြန်ပြီးလုပ်ဖို့ရှင်းနေတွေကတောင်းဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကသမရဟောင်းထရမ့်မိုင်လာကိုနေအိမ်ကို FBI ကဝင်ရောက်ရှာဖွေပြီးစစ်စစ်တမ်းတွေယူသွားတဲ့လို့ရဟာအုပ်ချုပ်မှုအာဏာခံစား권ကိုဂရုမစိုက်ပဲအတင့်ရဲလွန်းတဲ့လုပ်ရဖြစ်တဲ့ဆိုပြီးတရားရုံးလျှောက်ထားချက်ထက်မှာရှေ့နေတွေကပြောပါတယ်။တဆိုင်သူသားဖတ်ရှု권ရှိတဲ့ထိတ်တန့်စစ်စစ်မှတ်တမ်းတွေကိုသမ္မတတာဝန်ပြီးဆုံးခဲ့တဲ့နောက်ပိုင်းသမ္မတဟောင်းထရမ့်တရားမဝင်ယူဆောင်ထားခြင်းရှိမရှိ FBI ကစုံစမ်းနေတာပါ။လုံခြုံရေးအဆင့်သတ်မှတ်ထားတဲ့စစ်စစ်တမ်း7စုံကိုဖလော်ရီဒါနေအိမ်ကနေဒီလအစောပိုင်းမှာ FBI ကတင်စီရမိတာဖြစ်ပြီးဒီထဲမှာအစိုးရဌာနတွေမှာပဲထားရတဲ့နိုင်ငံတော်ရဲ့အဆင့်မြင့်ဆုံးထိတ်တန့်လုံခြုံရေးအဆင့်စစ်စမ်းထိုးထားတဲ့စေစရန်နေပါနေပါတယ်ဒီနေ့အစပိုင်းမှာလဲထရမ့်သမ္မတတာဝန်ကနေပြီးဆုံးသွားချိန်မှာအမျိုးသားမော်ဂွန်တိုက်ကနေသူ့ကိုသူတို့တွေထိမ့်သိမ်းရမယ်စေစရန်ပါပုံတွေကိုဖလော်ရီဒါနေအိမ်ကနေပြီးတော့တည်ယူခဲ့တာဖြစ်ပါတယ
်ကလသမကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာခီးစဉ်နဲ့သွားရောက်နေပြီးတော့ရေဂျာဒုက္ခသည်ပြည်နေထိုင်တဲ့ Cox's Bazar ဒုက္ခသည်စခန်းကိုဒီနေ့သွားရောက်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ပြန်ကြားရေးတာဝန်ခံကပြောပါသေ
း You will be meeting with refugees to fully understand how they are living in this moment and also what their hopes for the future are including
ဒုက္ခသည်တွေလက်တလုံးနေထိုင်ရတဲ့အခြေအနေနေရပြည်အနာကမျှော်လင့်ချက်တွေကိုအပြည့်ဝနားလည်နိုင်ဖို့အတွက်ဒုက္ခသည်တွေနဲ့ကုလအထူးကိုယ်စားလှယ်ညွှန်လင်းဟေစာကိုတိုင်တွေးဆောင်သွားမယ်အကြောင်းခီးစင်မှာအတူလိုက်ပါလာတဲ့ UNHCR ပြန်ကြားရေးတာဝန်ခံ Regina Della Portella ကပြောပါတယ်။2019ရခိုင်ပြည်နယ်တွင်းမှာအကြမ်းဖက်မှုတွေကြောင့် Rohingya ဒုက္ခသည်တိုင်းနေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့9နှစ်ပြည့်တဲ့ချိန်မှာပဲအထူးကိုယ်စားလှယ်ဟေစာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာပါ။မြန်မာနိုင်ငံဘက်ကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီးရင်ကိုပေးရခြင်းမရှိဘူးဆိုပြီးမကြသေးခင်ရက်ပိုင်းတွင်စစ်ကောင်စီအကြီးအကဲနဲ့နော်လင်းဟေစာတို့တွေ့ဆုံတဲ့အချိန်မှာစစ်ကောင်စီဘက်ကပြောဆိုထားပါတယ်။ဒီတော့တွင် Rohingya ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ရန်ပုံငွေပြတ်လတ်နေရာကြောင်းနိုင်ငံတကာကအလူရှင်တွေဝိုင်းဝန်းကူညီလှူဒန်းကြဖို့လဲ UNHCR ကဒီနေ့ထပ်ပြီးတော့ပန်ကြားလိုက်ပါတယ်။တင့်တော်တဲ့အာဟာရနေထိုင်ဖို့အမိုးကနေရထိုင်ရေးစာအရေကိုအဓိကလိုအပ်နေတဲ့အကြောင်း UNHCR ရဲ့ကြေညာချက်မှာဖော်ပြထားတာပါအထူးကိုယ်စားလှယ်ဟေစာရဲ့၄ရက်ကြာဘင်္ဂလားဒေ့ရှ်ကိစ္စံအတွက်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်မာဆူဒ်ဘင်မိုမင်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့နိုင်ငံသားရေးဝန်ကြီးဒေါက်တာ AK အဗ်ဒူမိုမင်နဲ့ဝန်ကြီးချုပ်ရှေ့ဟာစင်ညာတို့နဲ့လည်းနှုတ်ဆက်တွေ့ဆုံမဲ့အကြောင်း Daily Bangladesh စီစဉ်မှာရေးသားထားပါတယ
်မြန်မာနိုင်ငံမှာထိန်းသိမ်းခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးတို့တယ်လီဖုန်းဆက်စကားပြောခွင့်ရခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဌာနဝန်ကြီးဌာနအရာရှိတူပြောကြားချက်ကို The Manichi သတင်းမှာရေးပါတယ်။တိုရုကူဘိုတာဟာမြန်မာနိုင်ငံကဆန္ဒပြပွဲသတင်းယူရင်ဇူလိုင်30ရက်နေ့မှာအဖမ်းခံခဲ့ရတာပါ။သူဟာဆန္ဒပြပွဲမှာကိုယ်တိုင်ပါတယ်လို့လူမှုကြီးကြပ်ရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ကောင်စီဘက်ကဆွတ်ဆွဲပါတယ်။အဖမ်းခံရပြီးနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးအီချီရိုမာရူယာမနဲ့တိုရုကူဘိုတာတို့ပထမဆုံးဆက်သွယ်စကားပြောခွင့်ရခဲ့တာဖြစ်ပါတယ်။တိုရုကူဘိုတာဟာကျမ်းမာရေးကောင်းမွန်ကြောင်းနဲ့သူ့ပေါ်မတော်မတရားလုပ်တာမျိုးမရှိဘူးလို့ပြောတယ်လို့နိုင်ငံရေးဌာနရဲ့ပြောကြားချက်ကိုသတင်းစာမှာဖော်ပြပါတယ်။သူ့မှုကိုဒီလာဆန်စတင်စစ်ဆင်နေတာဖြစ်ပြီးဂျပန်အစိုးရဘက်ကရှေ့နေတဲ့တခြားအကူအညီတွေပေးမဲ့အကြောင်းတမတ်ကြီးကဘက်ကနေကန့်လန့်ထားတာပါ။လူချင်းတွေ့ဆုံခွင့်ဂျပန်တန်ယုံကတောင်းခံတာကိုတော့ COVID-19 ကာယောဂါကာကွယ်ဆင်းရဲနဲ့တခြားအကြောင်းတွေကြောင့်ဆိုပြီးစစ်ကောင်စီဘက်ကညှင်းဆို့ထားပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303နဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1905နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညထိပ်တန်းရသေးနေကိုဆက်ပြီးတော့ထိုးလင့်ပေးနေတာဖြစ်ပါတယ်။အာဒီလိုက်စားမှုနဲ့ထောင်နဲ့ဆက်နေနေကြာခံထားရတဲ့မလေးရှားဝန်ကြီးချုပ်ဟာနာဂျစ်ရာဇက်ရဲ့နောက်ဆုံးအယူခံပယ်ချခံလိုက်ရပါတယ်။အမှုပြန်စစ်ဆေးဖို့ဒီတစ်ချိန်လျှောက်လဲချက်အယူခံဟာနောက်ဆုံးအချိန်ဖြစ်ပြီးတော့သူ့ပေါ်မှာထောင်နဲ့စီရင်ချက်ချမှတ်ထားတာတွေကိုလည်းပတ်လည်ပေးဖို့ပြန်လည်စစ်ဆေးဖို့ကိုဝန်ကြီးချုပ်ဟောင်းရာဇက်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်တရားသူကြီး၅ယောက်ပါတဲ့ဖက်ဒရယ်တရားရုံးကတင်းညွတ်တင်းညွတ်ထဲပယ်ချခဲ့တာပါ။အခုလိုနောက်ဆုံးအချိန်အယူခံပယ်ချခံလိုက်ရတာကြောင့်ထောင်နဲ့ကိုချက်ချင်းစတင်ကြာခံရမှာဖြစ်ပြီးထောင်ချခံရတဲ့ဒီထောင်ချခံရတဲ့ပထမဆုံးဝန်ကြီးချုပ်ဟောင်းဖြစ်သွားပါတယ် 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရန်မုံငွေအလွဲသုံးစားလုံးမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေနဲ့ဝန်ကြီးချုပ်ဟောင်းနာဇစ်ကိုထောင်ဒဏ်12နှစ်ချမှတ်ထားလဲဖြစ်ပါတယ်အသက်69နှစ်အရွယ်နာဂျစ်ရာဇက်ဟာသူဝန်ကြီးချုပ်တာဝန်ယူစဉ်2009ကနိုင်ငံတော်ဗန်ဒါငွေ American Dollar 4.5 billion နဲ့စတင်တည်ထောင်ခဲ့တဲ့ 1MDB ဘဏ်ကငွေတွေကိုခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရလဲဖြစ်ပါတယ်
အာဂျင်တီးနားဒုသမ္မတခရစ်စတီနာဖာနန်ဒက်စ်ကိုအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းရပ်တွေအတွက်သူ့မိတ်ဆွေနဲ့အပေါင်းအသင်းတွေကိုစီကန်းနဲ့မညီပဲကန်ထရက်ချပေးတဲ့ရာဇဝတ်မှုကျူးလွန်မှုလှုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့ထောင်နဲ့ဆက်နေတဲ့အတူပြည်သူဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်ခွင့်ရာသက်ပံတားမြစ်ပေးဖို့အစိုးရရှေ့နေတွေကတရားသူကြီးကိုတင်းနှံလာနေကရှောက်ထားခဲ့ပါတယ်2009ခုနှစ်ကနေ2015အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပြီး2019မှာဒုသမ္မတဖြစ်လာတဲ့ဖာနန်ဒက်စ်အမှုကိုရှောက်ထားရမှာအစိုးရရှေ့နေဒီယေဂိုလူစီယန်နီကဒါဟာအာဂျင်တီးနားနိုင်ငံမှာတစ်ခါမှမကြုံဘူးသေးတဲ့အကြီးမားဆုံးအဂတိလိုက်စားမှုဖြစ်ကြောင်းတင်ပြခဲ့တာဖြစ်ပြီးဒီအဂတိလိုက်စားမှုကြောင့်နိုင်ငံအတွက်အမေရိကန်ဒေါ်လာ1 billion ဘူးလောက်နစ်နာရတယ်လို့ပြောပါတယ်ဖာနန်ဒက်စ်ကတော့သူ့အပေါ်မှာဆွဲချက်ကို အမှုရင်ဆိုင်နေရတဲ့တုံးနှစ်တာကာလအတွင်းပြင်းပြင်းထန်ထန်ညှင်းဆိုခဲ့တာဖြစ်ပြီးတရားသူကြီးတွေကသူ့အတွက်စီရင်ချက်ချထားပြီးဖြစ်တယ်လို့ဒီစီရင်ချက်ကိုပါလက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းပြောပါတယ်။ဒါပြင်အခုလိုတရားဆက်ဆိုတာဟာသူ့ကိုနောက်တစ်ချိန်ပြန်ပြီးအရေးမခံအောင်လုပ်ဖို့ကြိုးစားရတာဖြစ်ပြီးသူ့ရဲ့မိတ်ဆွေတွေကတော့ဒါဟာနိုင်ငံရေးရလှုပ်ဆောင်ချက်လို့သတ်မှတ်ကြောင်းပြောပါတယ်။သမရယုံကလည်းဖန်နန်တက်စာတရားရုံးနဲ့သတင်းမီဒီယာတွေရဲ့အသားကောင်ဖြစ်ကြောင်းပြောပြီးသူ့ဘက်ကရက်တည်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအယ်ဘာဒိုဖန်နန်တက်စ်ကလည်းဒုသမရနဲ့တသားတည်းရှိကြောင်းလူမှုမီဒီယာတွေမှာရေးပါတယ်။
နယူးဇီလန်နိုင်ငံမှာကေယောဂါနဲ့ပတ်သက်ပြီးအစိုးရရဲ့ကင်တွယ်မှုပေါ်မှာသဘောမတွေ့တဲ့ပြည်သူ2000လောက်ဒီနေ့အင်္ဂါနေ့မှာလွှတ်တော်နာမှာကြီးတဲ့ဆန္ဒပြခဲ့ကြပါသည်။လွန်ခဲ့တဲ့6လလုံးကအကာအကွယ်ဆီးထိုးတာကိုဆန့်ကျင်တဲ့ဆန္ဒပြသူတွေလွှတ်တော်ဝန်ထမ်းမှသတင်းသုံးပတ်ကြာတဲထိုးပြီးတော့နေထိုင်ပြီးဆန္ဒပြခဲ့သူတွေကတော့လုတ်ခဲ့သူလိုမျိုးလုတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုပြီးတော့ဒီလူအုပ်ထဲကတချို့ကပြောပါသေးတယ်။ကိုဗစ်ကေယောဂါအစာပိုင်းတုန်းကတော့အကျန်းမာရေးဝန်ထမ်းတွေ၊ဆရာဆရာမတွေ၊ရဲဝန်ထမ်းတွေ၊မိသက်သမားတွေနဲ့စစ်သားတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုပြီးတော့နယူးဇီလန်အစိုးရကသတ်မှတ်ထားခဲ့တာပါ။အခုစတိုးဆိုင်တွေမှာနှာခေါင်းဆီးမဖြစ်မနေတက်ရမယ်ဆိုတဲ့သတ်မှတ်ချက်အပါအဝင်ကိုဗစ်ဆိုင်ရာလက်ရှိစီမင်းစည်းကမ်းတွေနဲ့အစိုးရရဲ့ကင်တွယ်ပုံပေါ်မှာဝေဖန်တဲ့ဆန္ဒပြသူ2000လောက်ကလွှတ်တော်ဝန်ထမ်းကိုဝင်လာချိန်မှာတစ်ဖက်ကလည်းအစိုးရရဲ့လုပ်ရက်တွေကိုထောက်ခံတဲ့ဆန္ဒပြသူရာဂလန်းလောက်ကလည်းလွှတ်တော်နာမှာစုဝေးခဲ့ကြပါလိမ့်။နှစ်ဖက်အပြန်အလှန်အော်ဟစ်ပြောဆိုကြတာရှိပေမဲ့ကိုတိလက်ရမလုံနိုင်အောင်ရဲဝင်နယ်တွေကကြားခံပေးခဲ့ပါတယ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲကို Freedom and Rights Coalition အဖွဲ့ကစီစဉ်တာဖြစ်ပြီးကိုဗစ်ဆိုင်ရာအစိုးရရဲ့ကန့်သတ်ချက်တွေကိုဗစ်အကြောင်းပြုပြီးတော့စီးပွားရေးလုပ်ငန်းတွေပိတ်ပင်ရတာစိုက်ပျိုးရေးကဏ္ဍသဘာဝပတ်ဝန်းကျင်ဆိုင်ရာအစိုးရရဲ့စီကံချက်အစရတွေကိုစန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အစိုးရကိုဝေဖန်တဲ့ဆန္ဒပြသူတချို့ကတော့နောက်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဂျက်စင်နာအာဒန်ရာထူးကနေပြုတ်ဖို့မျှော်လင့်နေတယ်လို့ပြောဆိုကြပါတယ်
တရုတ်နိုင်ငံရဲ့အကြီးဆုံးရေချိုခံကြီးဖြစ်တဲ့ဂျန်စီပြည်နယ်ကပူယန်ကန်ရဲ့အခြေဝန်းဟာမုန်းကောင်ရေရှားတဲ့ဒဏ်ကြောင့်မူလာတဲ့25ရာခိုင်နှုန်းလောက်ကျော့သွားပြီဖြစ်ပါတယ်။ဒီကန်ရေးနဲ့စိုက်ပျိုးနေတဲ့ကောက်ပဲတည်နှံတွေအတွက်ရေရအောင်အလုပ်သမားတွေနဲ့မြောင်းဖော်ပေးနေရပါတယ်။ကုန်းတွင်းရန်ကြီးဖြစ်တဲ့ပူယန်ကန်မှာရင်းမျက်နှာပြင်အခြေဝန်းတိတိသားသားကျော့ပါလာတဲ့အတွက်တရုတ်နိုင်ငံရဲ့ဆန်စပါအဓိကစိုက်ပျိုးရဒေသတစ်ခုဖြစ်တဲ့ဒီဒေသကလေယာတွေကိုရေပေးဝေနေတဲ့တူးမြောင်းတွေကလည်းရေမရှိတော့ပဲဖြစ်နေတာပါ။ရရအောင်မြောင်းတူးပေးနေသူတွေကလည်းနေပိုင်းမှာနေတားပူတဲ့အတွက်ညပိုင်းရောက်မှသာတူးနိုင်ကြတာဖြစ်ပါတယ်။ပြည်နိုင်ငံရဲ့အနောက်တောင်ဘက်ဒေသမှာအပူချိန်မြင့်မှပြီးတောမီလောင်တဲ့အတွက်လူပေါင်း1500လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးရတယ်လို့မုန်းကောင်ရေရှားအခြေအနေကြောင့်ရေအားလျှက်စစ်ဆေးအောင်တွေကမျက်စင်မီလည်းတိတ်မထုတ်နိုင်ပဲဖြစ်နေတာပါ။မုန်းကောင်ရေရှားပြီးအပူချိန်ပြင်းထန်မှုကြောင့်ကောက်ပဲတိနံတွေညှို့ကုန်တယ်လို့ရန်စီမြင့်မှကြီးပြောင်းပါဝင်မြေချောင်းတွေလည်းအခြေထွက်နည်းလာတဲ့အတွက်ကုန်တင်မော့အတော်လာကိုထိခိုက်စေပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုမအိတ်တန်စင်နဲ့ဒေါက်ခင်ပြသက်တို့တင်ပြပေးခဲ့ကြတာပါခနော။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပြပိုချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဆုံးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်သတင်းနဲ့စကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဒုက္ခသည်တွေမြန်မာနိုင်ငံဘက်နေရပြန်ဖို့ဆိုရင်စစ်ကောင်စီဘက်ကအလုံးကျုံရေးအရာအမှတ်ကံချက်ပေးဖို့လိုမယ်လို့ကောက်ဆစ်ဘဇာဒုက္ခသည်စခန်းကခေါင်းဆောင်တူက VOA ကိုပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာဒုက္ခသည်တွေဘက်ကသဘောထားကိုပြောဆိုတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းပြပိုချက်ကိုမအင်ဂျင်နိုင်ကပြောပြပေးပါပါခင်ဗျ
ရိုဟင်ဂျာဒုက္ခသည်တိမ့်ချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဟာအခုဆိုရင်9နှစ်တာကာလတည်းကိုရောက်လာနေပါပြီ။သူတို့တွေပြန်လာနိုင်ရေးမျှော်လင့်ချက်ကအခုချိန်ထိမရေမရာရှိနေတုန်းပဲလို့ Cossacks Bazaar မှာရှိနေတဲ့ဒုက္ခသည်တအုပ်ကဆိုပါရယ်။နေထိုင်စားတောက်ရေးနဲ့လုံခြုံရေးအာမခံချက်ရမှသာမြန်မာနိုင်ငံကိုပြန်လာဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့အစ္စလမ်ဘာသာဝင်ဥမ္မမောင်က VOE ကိုခုလိုပြောပါရယ်။ဘင
်္ဂလားနိုင်ငံတကာ Security ကိုတွန်းဆိုထားတဲ့ကျွန်တော်ရင်းမူလာနေရာဖက်တဲ့မြန်မာနိုင်ငံမှာကျွန်တော်တို့ချိန်ခဲ့တဲ့ဟုတ်စာဖြစ်စီဖိုင်ခံကပုလုံးဖင်လေးပြရမယ်ကျွန်တော်တို့နိုင်ငံဆားကွာရီကိုတောင်းဆိုတာရူရောဘာတကုံးမလေးထူကြရပြီးတော့ဆက်စင်နာရိုပုတ်တိကိုတူရောဖင်တာဘာတကုံးမလေးမရှိဘူးအတေကတော့ကျွန်တော်တို့မြို့လန်းတာကဒီဆိုင်ကွန်စီအလကိုင်မယ်ဆိုလို့ဆိုရင်ကျွန်တော်တို့ရူဟင်ဂျာတွေနဲ့ဒီမှာထိုင်နေစွန့်နေပြီးတော့ဘယ်လိုလက်ခံမလဲသူတို့ဘယ်လိုစားပြီးတော့လောကြမလဲကျွန်တော်တို့တောင်းဆိုချက်တွေရှိတယ်ဒါကိုသူတို့ဘယ်လိုလာရောက်နိုင်မယ်လို့ဆိုပြီးတော့ကျွန်တော်တို့လည်းဘာတကုံးမလို့ဆိုနေကြတာလည်းမရှိဘူးသူတို့ကအင်တာဗျူးမှာပြတာပဲတွေ့ရတယ်အွန်လိုင်းမှာပြတာပဲသူတို့အွန်လိုင်းမှာ news တွေပါတွေ့တာပဲရှိတယ်
ဒီကရက်ရပိုင်းအတွင်း နိုလင်းဟေဇာနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ပို့ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီးရင်ကိုပေးအပ်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုပြီးခေါ်ဝေါ်တာကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တဲ့အထောက်အထားပြနိုင်မယ်ဆိုရင်လက်ခံမယ်အကြောင်းပြောဆိုခဲ့တာပါ။နိုင်ငံနှစ်ဖက်စလုံးကဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကြံ့ကြာနေတာနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြစ်တင်လျက်ရှိပါတယ်။ NLD အစိုးရလက်ထက်ကဒုက္ခသည်ပြန်လည်လက်ခံရေးပိုင်းဥတီလှုပ်ဆောင်ခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ပြစ်တင်မှုတွေကြောင့်အထာမမြောက်ခဲ့ပါဘူး။အခုဒီချိန်ပြန်လည်လက်ခံရေးပိုင်းကိုစစ်ကောင်စီဘက်ကအသက်သွင်းဖို့လှုပ်လာချိန်မှာပြန်လည်လက်ခံရေးလုံးမဲ့မောင်းတော်ဒေသမှာရခိုင်တပ်မတော် AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတာတွေလည်းရှိနေတာမို့တစ်ဖက်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေရှိနေတယ်လို့Cox Sex Bazaar မှာရောက်နေတဲ့အကြောင်းဆရာတဦးဖြစ်တဲ့ Islam ဘာသာဝင်ဦးခင်မောင်ကပြောပါတယ
်။တိုင်းပေါ်ကျမှုတွေကတေယောကနေတေယောတို့ပေါ်လို့မရဘူး။အဲခဏရမှာပြင်းနေတာ၊စာဝဲတောင်းရနေတာလည်းအဆင်မပြေဘူး။အဲဒါဒီကပြဿနာပါ။အခုမော်လို့တဲမှာရှိနေတဲ့လူတွေမှာမျိုးမျိုးတွေကနေအဖြစ်ကိုတွားလို့မရဘူး။တေယောကနေတေယောကိုတွားလို့မရတာနဲ့အဆင်မရှိဘူး။ဒီလိုဒီမှာကျွန်တော်တို့ပြန်ဖို့ဆိုတာဘာမှမဖြစ်နိုင်တဲ့အခြေအနေကျွန်တော်တို့မှာစိုးရိမ်တဲ့ရှိပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကိုခေါ်တာတကယ်စေတနာမယ်နဲ့ခေါ်တာလားအဲ့ဒါကိုကျွန်တော်ကမကွန်ထရမှာလေအပေါ်လက်တော့ channel ကလုံးဝအဆမပြေရမယ်တော့အဲ့ဒီမှာရှိနေတဲ့လူတော်မှလူချင်းကိုလုံးဝမရှိဘူးဒီလိုအချိန်မှာကျွန်တော်တို့ဘယ်လိုပြင်နိုင်ပါလဲ
စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့ကုလကိုစလေဟာမြန်မာခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာတွားရောက်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာဖို့ဖြစ်ပြီးဒုက္ခသည်အရေးအတွက်အဓိကထားသွားရောက်တဲ့ခီးစင်ဖြစ်ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့တိုက်ရိုက်တွေ့ဆုံနိုင်ရေးအတွက် Cox Six Bazaar ကိုသွားရောက်မှာဖြစ်တယ်လို့မြို့တော်ဒါကာမှာအာနာပိုင်နေလဲတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုအခုချိန်ထိလက်မခံထားပါဘူး
။မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာကချင်းပြည်နယ်အတွင်းဆစ်ဆောင်ဒုက္ခသည်တွေအခြေအနေကိုတင်ပြပေးတော့ပါမယ်။အခုတော့ကချင်းပြည်နယ်အတွင်းကတိုက်ပွဲသတင်းကိုပြောပြပါမယ်။ကချင်းပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲပြင်းထန်နေပြီးဩဂုတ်လ23ရက်ဒီကနေ့မနက်မှာတော့မြဝတီဝော်လီလမ်းမ39အနီးကကျေးရွာတွေဘက်ကနေစစ်ကောင်စီတပ်တွေကအလေကြောင်းတိုက်ခတ်မှုတွေပြုလုပ်ပါတယ်။ဒီအကြောင်း VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲတွေပြင်းထန်နေပြီးဩဂုတ်လ23ရက်နေ့မနက်မှာတော့မြဝတီဝလီလမ်းမှာသုံးတပ်ခွေအနီးတစ်ဝိုက်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးတူရကိုကိုကပြောပါတယ်
အဲမနက်ကတော့စင်တိုင်းတို့လောက်ကဒီမော်ပြားနေပြီးတော့ဒီကြီးတက်တယ် YG130 မီတာအဲတောင်ကွန်းနေပြီးတော့ဒီကြီးတက်တယ်ပေါ့နော်အဲကျွန်တော်တို့ဒီကျဲသွားတယ်တိုက်ပွဲကတော့မနက်အစောပိုင်းတော့ကကျဲရပါလိမ့်7နာရီကျော်9နာရီလောက်တော့စပြီးတော့ဖြစ်တယ်နောက်အခုလက်ရှိမှာတိုက်ပွဲဖြစ်ပွားနေသေးတယ်အဲ7နာရီကျော်တော့စပြီးတော့ခင်းထုတ်ရရင်တော့ဝဲပြန်တယ်အာနောက်ပြီးတော့ဒီမော်ပြားနဲ့တောင်ကွန်းနေပြီးတော့ဒါတိုက်ရည်နေတက်လာပြီးတော့ဟိုကျွန်တော်တို့ဒီတော့တက်ဆောက်ပြီးတော့လုပ်နေပေါ့နော်ဒီတိုက်ဆောင်ဒီနေ့တိုက်ပွဲမှာတော့နှစ်ပတ်ကြာကြာဆုံးနေရှိတယ်။ဒါကြောင့်ကျွန်တော်တို့အဲ့ဒါကိုတော့ကျွန်တော်တို့ညဘက်ကမှတင်ထုတ်ပြန်မှုရှိမယ်။အခုလက်ရှိမှာတော့တိုက်ပွဲဖြစ်ပွားနေသေးတယ်
။လေကြောင်းတက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒေသခံတဦးကလည်းအခုလိုပြောပါဗျ။
ဆယ်နာရီလားပထမတစ်ပြိုင်နဲ့နှစ်စီးလာချပါတယ်။နှစ်စီးအနောက်နဲ့ဒီစီးသုံးခေါက်ဒီစီးနောက်ထပ်သုံးခေါက်ပြင်လာတယ်။ဒီနေ့လေကိတ်ပေါ်မှာလည်းတို့လမ်းထုတယ်အလုံးကြီးဆယ်ကျဲလောက်ရှိတယ်အခု။ဒီမက်တော်ကလေးကနေထုသွားတာ။
စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းတပ်ဖွဲ့တွေဟာဩဂုတ်လ22ရက်နေ့ကလည်းမနေ့ကတည်းကနေညနေထိဇက်တိုက်ပစ်ခတ်မှုတွေရှိခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးတူရကိုကိုကလည်းအခုလိုပြောပါတယ်
။9နာရီခွဲနောက်ကနေစပြီးတော့ဒီတောင်းတခွေနားမှာရှိတဲ့ဒါကျွန်တော်တို့ဒီကော်ပိုရာစစ်ကြောင်းတောင်းရင်ထားတဲ့ဒုံမျိုးတောင်းရင်ထားနေတာပေါ့။ဒီနေရာကိုစစ်ကောင်စီကဒါစစ်မှန်တာနဲ့ပုံပြီးတော့ဒါ
ကျောက်တယ်လို့ပြောကြတယ်အဲ့မှာကျွန်တော်တနည်းကတိုက်ပွဲဖြစ်တယ်ပေါ့သူတို့ကဒီဖလူလေးဒေသမှာဖြေခိုက်တဲ့အမြောက်တပ်ဖွဲ့တွေရနေပြီးတော့တောင်လျှောက်အမြောက်ပြည်ကထက်မှာပြစ်ခတ်တယ်ဒါမလေးကညနေ9:00လောက်ထိဒါပြစ်ခတ်မှုတွေဖြေခိုက်တိုက်ပွဲအကျဉ်းချုပ်ဖြစ်တယ်ပေါ့နော
်ပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်းလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကိုမျိုးသူရကိုကိုကပြောပါတယ်အဲ
တောက်ကြနေ့ကဆိုရင်မနက်ပိုင်းမှာနေ့မစီးနဲ့တကြိမ်အဲဒီနေ့လေပေါ့နော်၃နာရီကျော်မှလင်းမရှိတဲ့တစ်ချိန်ဒီတိုက်ဝဲစီဝါရဲ့နေရာအနီးတစ်ဝိုက်ကိုကျဲတာဖြစ်ပါတယ်ဗျဟုတ်ကဲ့
ဒီကနေ့ညနေပိုင်း၄နာရီအချိန်လောက်ထိစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလုပ်နေတယ်ဆိုပြီးဒေသခံစစ်ဘေးရှောင်တွေကပြောပါတယ်မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်လုံးကအကြဆုံးနဲ့ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိတယ်ဆိုပြီးကော်ပိုရာစစ်ကြောင်းဘက်ကတော့ပြောပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးကရင်ပြည်နယ်မြဝတီခရိုင်တဲက၄ KG ဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင
်။မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ကချင်းပြည်နယ်အတွင်းကစစ်ရှောင်တွေစားတောက်နေထိုင်ရေးအခက်ကြုံနေရတဲ့တရင်ကိုပြောပြပါမယ်။ကချင်းပြည်နယ်ဖကမြို့နယ်ဆယ်စင်းရွာမှာမကြခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ်းရှောင်လာတဲ့စစ်ပြေဒုက္ခသည်တွေဟာတမခန်ကျေးရွာအနီးတစ်ဝိုက်မှာ900ကျော်လောက်ရှိနေစေပဲလို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဖကမြို့ဝန်ကျင်မှာလည်း900ကျော်လောက်ခိုးလုံနေစေဖြစ်ပြီးလူမှုရေးအသင်းတွေအလှူရှင်တွေကကွန်ကြီးဆောင်ရှောက်ထားပါတယ်။ရေရှည်မှာဆိုရင်အခက်အခဲရှိလာနိုင်တယ်လို့ VOA ကပြောပါတယ်။ဖကမြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်တွေတိုးလင့်လာနေတဲ့အခြေအနေဟာစိုးရင်စရာအနေထားမှာရောက်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုညင်းညာကပြောပြပေးမှာပါခင်ဗျာ။
ဖားကတ်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းပြည် SNA တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကထိုးစစ်ဆင်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကအပြန်အလှန်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလ6ရက်နဲ့9ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးနေအိမ်400လောက်မီးလောင်ခဲ့ရပြီးဆယ်စင်းကျေးရွာနဲ့အနီးနားရွာတွေကဒေသခံ2000ကျော်လောက်ဟာတာမခန်နဲ့ဖားကတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ကြပါတယ်။တာမခန်နဲ့အနီးနားကျေးရွာတွေမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုဒုက္ခသည်တွေကိုအကူအညီပေးနေသူတူက VOE ကိုအခုလိုပြောပါရယ
်ခုစစ်ကြောင်တွေကလုံးဝတော့တာမခန်မှာ50လောက်ရှိတယ်နောက်ပြီးတော့ကျွန်တော်ပူမမှာက100လောက်ရှိတယ်ပြီးတော့ကျွန်တော်ကျေးကောင်းကျော်တို့လက်ရည်တော်တို့ရွာလေးမှာလည်း150 100လောက်တော့ရှိကြတယ်ဗျအားလုံးပေါင်းဆို200လောက်တော့ရှိနေတာအခါတည်းကတော့တော်တော်ရောနောက်ပြီးတော့သူတို့ဟိုသူတို့လေကြောင်းနဲ့သူပြန်တော့ကြတဲ့ဟာရောတော်တော်များပေါ့မဟုတ်ဘူး
ဆယ်စင်းကျေးရွာမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ဒီလ17ရက်နေ့မှာပဲလူထောင်နဲ့ချီတာမခန်ကိုရောက်လာခဲ့တာပါတာမခန်မှာနေရာထိုင်ခင်းအခက်အခဲရှိတာကြောင့်စစ်ပြေးဒုက္ခသည်တွေကိုဖားကတ်မြို့နဲ့လုံခင်စိတ်မှုစားတဲ့ကျေးရွာတွေမှာဖြန့်ခွဲနေရာချထားခဲ့ရပါတယ်ဖားကတ်မြို့အနီးနားကျေးရွာတွေကစစ်ပြေးဒုက္ခသည်တွေအခြေအနေကိုဖားကတ်ဒေသကကူညီသူတို့ဦးက VOA ကိုအခုလိုပြောပါတယ်
ရောက်တယ်ဖားကတ်မှာရောက်တယ်မောချီကဖုန်ကြီးကျောင်းမှာရမ်းဖုန်ကြီးကျောင်းရဲ့နောက်ပြီးတော့မော်မုံကဖုန်ကြီးကျောင်းမှာရဒီ300လောက်အဲမော်မုံဖုန်ကြီးကျောင်းမှာနေရာနဲ့လောက်ရှိတယ်အဲချားနေရာမှာလည်းအဲ့လိုနေရာတော့နေရာတော့အဲ့လိုခွဲထားတယ်ဟုတ်လား900လောက်ရှိတယ်ဟုတ်လားကျွန်တော်ဒေတာရုပ်ကိုရအချင်းတွေလည်းလိုရရှိတယ်နောက်ဒီချင်းကစက်ဆိုအဖွဲ့ရှိတယ်အဲ့လိုလားကိုရရှိတယ်
တမခန်ကစေဘေးဒုက္ခသည်တွေကိုကူညီသူကတော့အလူရှင်တွေမရှိတဲ့အတွက်ရေရှည်မှာစေဘေးဒုက္ခသည်တွေရဲ့စားရေးတောက်ရေးဟာအခက်အခဲရှိလာနိုင်ကြောင်းအခုလိုပြောပါတယ်
။ဒီကဲကတော့ပြို့မွေးဖို့ပေါ့နော်။ကျွန်တော်ကလည်းအလူရှင်တွေတော့သွားပါ။ကန်ဒီရှင်တွေပြည်နေပြီးတော့ကျွေးနိုင်မနိုင်ကြရပါဘူးဗျ။အဲ့လိုရေရှည်ကတော့ဖြစ်တယ်မှာပေါ့တော့
။ဆယ်စင်းကျေးရွာကတိမ်းရှောင်လာသူတို့ဟာမြေကြီးနားမိုးညင်းမိုးကောင်းဟိုပင်မန္တလေးစတဲ့ဒေသတွေဘက်ကိုသွားရောက်တာတွေလည်းရှိပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဆယ်စင်းကျေးရွာဘက်မှာဆေးရည်တင်းမာမှုတွေဆက်ရှိနေကြောင်းအခုလိုပြောပါရယ
်ခုလိုလိုဆရာတော့တိုက်ပွဲပြန်ဖြစ်တဲ့တတိယတော့အမတ်ဘုတ်ခဏအဲခိုင်းတဲ့အချက်ပြပေါ့နော်အဲအဲ့ဒီတဲ့မှာအဲဒီစစ်ကောင်စီဘက်ကထူထားတဲ့စစ်ကြောင်းတွေနဲ့ပြန်မရောပုံစင်းနေလို့ဆိုတော့အဲဒီရတော့ဒီမှာလည်းနေသာဖြစ်ပါတယ
်ဆယ်စင်းကျေးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းထိစပ်တဲ့ဒေသမှာတည်ရှိရာဖြစ်ပါတယ်ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းထိစပ်နေတဲ့ကတာမြို့နယ်ဗန်ပွေးကုန်းရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်း ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သတင်းအသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုယုံ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဇူလိုင်လနောက်ပိုင်းကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်စစ်ပေးဒုက္ခသည်တွေတိုးလာနေတဲ့အတွက်အခြေအနေစိုးရိမ်စရာအနေထားရောက်နေပြီလို့သတိပေးထားပါတယ်။ဆယ်စင်းကျေးရွာမှာအင်ဂျင်300လောက်မီးရှို့ဖျက်ဆီးခံခဲ့ရပြီးလူ2000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီနိုင်ရေးမှု UNOCHA ကအကူအညီတွေပေးပို့နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ကအရတားလူနေအိမ်တွေကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်နက်ကင်တိုက်ပွဲတွေအတွင်းကျေးရွာတွေမှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေရက်ဆက်ထွက်ပေါ်နေပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာနေအိမ်ဆုံးခွာထွက်ပြေးရသူ6သိန်းကျော်အပါအဝင်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ခိုကိုရမဲ့ဒုက္ခရောက်နေသူသက်တမ်း2သိန်းရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှု UNOCHA ကပြောပါတယ်။ဖားကန့်မြို့နယ်အတွင်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်း UNOCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုနေညာတင်ပြပေးခဲ့တာပါခင်ဗျာ။ VO American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ရခိုင်နဲ့ချင်းပြည်နယ်အကြားကရေချောင်းဆက်သွယ်ရေးလမ်းကြောင်းအခြေအနေကိုကြည့်ကြရအောင်ပါ။ချင်းပြည်နယ်ပလဝမြို့နယ်မှာ AA နဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကြောင့်ဩဂုတ်လအစပိုင်းကတည်းကပိတ်ထားခဲ့တဲ့ကြောက်တော်ပလဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းကုန်စည်တည်ဆောင်ခွင့်ကန့်သက်ချက်တွေတင်းကျပ်ထားတာကြောင့်ပုံမှန်ပြန်လည်ပတ်နိုင်မှုကတော့ခက်ခဲနေတော့မယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအလေးမာကပြောပြပေးမှာပါခင်ဗျာ။
ဩဂတ်လ18ရက်ပြီးခဲ့တဲ့ကြာတာရင်းတွေကစပြီးကြောက်တော်ပလဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးခဲ့တာပါ။လမ်းတွေပိတ်ထားတဲ့အတွက်ကုန်စည်တည်ယူရေးအခက်အခဲတွေရှိခဲ့ပြီးဆရာအပါအဝင်အခြေခံစားတောက်ကုန်ဈေးတွေလည်းတက်ခဲ့ပါဗျ။စစ်ဘေးရှောင်စခန်းတချို့အတွက်ရိတ်ခါထောက်ပံ့တာတွေမရောက်သေးလို့ကြောက်တော်မြို့နယ်ကနေကူညီပေးနေသူတူကခုလိုပြောပါဗျ။
ဒုက္ခသည်စခန်းကထမင်းစားမတော်နဲ့မြင်ဘူးလို့ပြောတယ်။ဂျန်နဲ့ဟိုကအစာငါးရိုးတော့ထားလိုက်ပေါ့ဗျာ။ထမင်းအစင်စားရတော့အဆင်ပြေဘူးလို့ပြောတယ်ကြားတယ်။ကျေဦးသုံးလုံးကို2000ကျေဦးသုံးလုံးကို2000လို့တော့မလွေဘူးဗောတအားဟွာဈေးနှုန်းတွေကဟွာဒီကျွန်တော်တို့ကြောက်တော့မှာဆိုရင်တော့ကျေဦး9000မှ1000လေဟိုကသုံးလုံးကို2000လို့ပြောတယ်အဲ့ဒီပလောက်မှာ
အခြေခံစားတောက်ကုန်ဈေးနှုန်းတွေဈေးတက်ခဲ့တယ်လို့စံဝယ်ယူနိုင်ဖို့လည်းအခက်အခဲတွေကြုံခဲ့ရပါတယ်ရေလမ်းကြောင်းပြန်ဖွင့်ပေးတာရတရပတ်နီးပါရှိပြီဆိုပေမဲ့အခုချိန်ထီတော့စားတောက်ရဲ့အခက်တွေ့နေတော့မယ်လို့ကုညီပေးနေသူနောက်တူကလည်းအခုလိုပြောပါတယ
်ဒီနှစ်ကတော့စိုက်ပျိုးလို့လုံးဝမရနိုင်တော့ဘူးပေါ့နော်တောက်တော်ကနေပြီးတော့ကျွန်တော်တို့ကလိုအပ်တဲ့ဓာတ်မျိုးဩဇာတွေတင်ရတာကိုအဲ့ဒီဘက်မှာလေတနိုင်တစ်ပိုင်ပေါ့နော်ဆိုတော့ဒီနှစ်ကတော့ဒီနောက်တစ်ခုဖြစ်သွားတာကတော့ဆန်ချလို့မရတာအပြင်ဓာတ်မျိုးဩဇာတွေလုံးဝတည့်ခွင့်မရဘူးပေါ့နော်ဓာတ်မျိုးပြောဩဇာကြတော့သူတို့ကအကွေးစီတဲ့ရန်နဲ့ပါတယ်လို့လို့ရတယ်ဆိုပြီးတော့အကြောင်း reasonable ပေါ့နော်အဲ့ဒါကြောင်းကြပြီးတော့အတခုရှိတယ်အခုကပုံပြီးဆိုးအောင်နေတာကအဲ့ဖက်မှာကြတော့ဟိုဒီနှစ်ကစပားရလို့လို့မရဘူးဒီကလည်းဆန်တယ်လို့မရဘူးဆိုတော့ဟိုအခုအခြေအနေကတော့တော်တော်များများရိတ်ခါတွေပေါ့နော်ကျွန်တော်တို့ရှိလာတယ်ဒီဆန်ပေါ်အဓိကဆန်ပေါ့နော်ဆန်ဖြီးရဟိုစားရပေါ့နော်အဓိကတင်ပေါ်အဲ့ဒီ၃လေးခုကတော့တော်တော်များများအခက်လေးတွေ့နေရဆိုပြီးကျွန်တော်တို့သတင်းလာ
ကြောက်တော်ပလဝရေလမ်းကြောင်းကနေတဆင်းရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းပြည်နယ်ပလဝမြို့နယ်စီစံအဓိကတင်ပို့နေတာပါ။အေအေနဲ့စစ်ကောင်စီကနှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်ကြောက်တော်ပလဝရေလမ်းကြောင်းဟာမကြခဏဆိုသလိုပိတ်ဆို့ခံနေရပြီးကုန်စီစီးဆင်းမှုပုံမှန်ပြန်လည်ပတ်နိုင်ဖို့ခက်ခဲခဲ့ပါတယ်။ညမထွက်ရအမိန့်နဲ့ခီးသွားလာခွင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကန့်တတ်တဲ့အတွက်ရခိုင်ပြည်သူတွေအပေါ်စားနဲ့ရိတ်ခါအခက်ခဲဖြစ်အောင်တွန်းပို့နေသလိုဖြစ်နေတဲ့အကြောင်းနဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကလည်းဒီကနေ့ရက်စွဲနဲ့ကြေညာချက်တစောင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်အတွင်းရေလမ်းကြောင်းပိတ်ဆို့ခဲ့တဲ့အပေါ်ရှင်းလင်းပြောဆိုတာမရှိသေးပါဘူးရှင်
။အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းကြတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းရေးသားပေးပို့လို့ရနိုင်ကြပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးတော့ပါမယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပါရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့လူမှုကွန်ရက်ပေါ်မှာလူကြီးများနေတဲ့အကြောင်းအရာတွေ အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျယ်မှတ်စုများနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုပထမဆုံးတော့လူမှုကွန်ရက်ပေါ်ကစိတ်ဝင်စားစရာအကြောင်းအရာလေးတွေကိုအရင်တင်ပြပေးပါမယ် ကမ္ဘာဥတုရာသီဖောက်ပြန်မှုတွေကြောင့်တချို့ဒေသတွေမိုးကြီးရေရှမ်းနေချိန်မှာတချို့အရက်တွေမှာမိုးခေါင်မိုးကြောင့်မြေရေခမ်းပြီးရေအောက်မြုပ်ဖျားတွေပေါ်လာတာစစ်အတွင်းမြုပ်သွားတဲ့သင်္ဘောကြီးတွေပြန်ပေါ်လာတာတွေတွေ့ရပါတယ်ဒီလို social media ပေါ်မှာလူကြီးများတဲ့တမင်းနစ်စာသတင်းတို့လေးတွေကိုမိုင်းတန်တာကျော်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ရန်စီမြေကြီးကြတော့ရေအောင်မြုပ်နေတဲ့ဗုဒ္ဓရုပ်ပွားတော်၃စုပေါ်လာတာပါနိုင်ငံအနောက်တောင်ပိုင်းချုံချင်းမြို့မှာမိုးခေါင်ပြီးတော့ရန်စီမြေကြီးခန်းလာလို့ရေအောင်မြုပ်နေတဲ့ကြောက်သားကျွန်းလေးပေါ်ကဗုဒ္ဓရုပ်ပွားတော်တွေရေပေါ်ပေါ်လာခဲ့တာဖြစ်ပါတယ်နှစ်600တန်းရှိလို့ယူဆရတဲ့ဗုဒ္ဓရုပ်ပွားတော်၃စုထွန်းထူထားတဲ့ကြောက်တုံးကြီးမြေလယ်မှာပေါ်လာပါတယ် မင်းမျိုးဆက်ချင်းမျိုးဆက်တို့ခေတ်တွင်မှာဆောက်လုပ်ခဲ့တယ်ဆိုရင်ရေးလေကြောက်တုံးရဲ့အမြင့်ဆုံးထိပ်မှာတည်ရှိပါတယ်ရုပ်ပွားတော်တစုကတော့ကြာဝန်းပုံမှာထိုင်တော်မူနေတဲ့ပုံတော်ဖြစ်ပါတယ်တရုတ်နိုင်ငံအနောက်တောင်ပိုင်းမှာအပူလိုင်းဖြစ်လို့မိုးခေါင်ပြီးတော့ရန်စီမြေကြီးကမြင်းမြင်းဆင်ဆင်ကြာဆင်းခဲ့တာပါဒီရုပ်ပွားတော်တွေကိုအနီးကပ်ဖူးကျင်နေဆိုတော့ညကန်းကနေပြီးတော့မိနစ ကြီးပုံတွေလာတာကိုအခုနှစ်ပိုင်းတွေမှာပို့တွေ့လာရပြီးတော့ကမ္ဘာတဝန်းတချို့အပိုင်းတွေမှာမိုးကြီးရေရှမ်းနေသလိုတချို့အပိုင်းတွေမှာတော့မိုးခေါင်ပြီးတော့မြေချောင်းအင်းအိမ်တွေခန်းချောက်လာရတာပါ။ဥရောပရဲ့ဒုတိယအစီအစဉ်ဒင်းညွတ်မြေရေအစိုးဆုံးအနေထားကိုကျသွားတာမှာတော့ဆာဗီးယားနိုင်ငံမှာဒုတိယကမ္ဘာစစ်တွင်မြုပ်သွားတဲ့စစ်သည်မော်တွေရေပေါ်ပေါ်လာပါတယ်။ဥရောပမှာအခုနှစ်ပိုင်းတွေအတွင်းအဆိုးရွားဆုံးမိုးခေါင်နေပြီးတော့ဒင်းညွတ်မြေရေအနေဆုံးနေထားကိုရောက်ရှိတာဖြစ်ပါတယ်။ဆာဗီးယားနိုင်ငံကိုဆိုဗီယက်တပ်တွေဝင်လာတော့1944ခုနှစ်မှာနာဇီဂျာမနီတွေအမြန်ပြန်ဆုတ်ချိန်သူတို့ဒီမြစ်ကြောထဲမှာသင်္ဘောတွေကိုမြှုပ်ပစ်ခဲ့တာဖြစ်ပါတယ်။အခုရေခမ်းတော့ဆာဗီးယားအရှေ့ပိုင်းဒင်းညွတ်မြေကြောတစ်လျှောက်သင်္ဘောအစင်း20ပေါ်လာတာပါ။ဒီသင်္ဘောတွေထဲမှာတော့အသုံးမပြုရသေးတဲ့အပေါက်ကွဲရသေးတဲ့ခဲယမ်းမီးကျောက်တွေတန်ပေါင်းများစွာရှိနေစေပါ။ဆာဗီးယားအစိုးရကဒီသင်္ဘောတွေကိုဆယ်ယူပြီးတော့ဖောက်ခွဲရေးပစ္စည်းတွေပေးပေးကုမ္ပဏီကိုတင်တာခေါ်ထားပါတယ်။အခုလိုလုပ်ဖို့အတွက်လုပ်ငန်းစဉ်တစ်ခုလုံးကဒေါ်လာတန်30လောက်ကုန်ကြမယ်လို့ခန့်မှန်းရပါတယ်။မုတ်မြာတီကြားရောက်နေတဲ့အိန္ဒိယနိုင်ငံမှာတော့ပြည်ရဲ့ရပိုင်းတွင်မှာမိုးသည်းထန်လို့မြေရီရှမ်းပြီးတော့မြို့ရွာတွေရေဖုံးလွှမ်းခဲ့ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းတို့မှာရေတော်တော်ကြီးတဲ့ပုံကိုဩဂုတ်လ27ရက်နေ့ကတွေ့ရပါတယ်။မိုးကြီးလို့ရမုန်တာမြစ်ရေရှမ်းပြီးတော့ဥတာပရဒက်ရှ်ပြည်နယ်ပရယာဂရက်မြို့လူနေရပ်ကွက်တွေရေကြီးခဲ့ပါတယ်။နိုင်ငံအလဲပိုင်းမက်ဒီယာပရဒက်ရှ်ပြည်နယ်မှာလည်းဒီရေပိုင်းတွေမှာဆက်ပြီးတော့မိုးကြီးအောင်မယ်လို့မိုးလေဝသဌာနကကြေညာထားတာပါ။နိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းမှာမုတ်တုံမိုးကြီးပြီးတော့ရေကြီးမြေပြိုမှုတွေကြောင့်သုံးရက်အတွင်းမှာလည်းစုစုပေါင်းလုံး50ကျော်တည်ဆုံခဲ့ရပါတယ်။ရာနဲ့ချီတဲ့ရွာတွေလဲမိုးကြောင့်အိမ်တွေရေစီးနေမျောလူတွေလဲပိတ်မိကုန်ပြီးတော့ကယ်ဆယ်ရေးသမားတွေလဲလူတွေကိုကယ်တင်နိုင်မှုအချိန်နဲ့မျှအသေးအံလုပ်နေကြရပါတယ်။ဒီလအစတုန်းကတော့ဒီနှစ်ဩဂုတ်လနဲ့စက်တင်ဘာလတွေမှာမိုးကတာမန်ရွာနေကြအနေထားနဲ့ရွာသွန်းမှာဖြစ်တဲ့အတွက်ဒီနယ်နယ်စပါးအထွက်နှုန်းကောက်မယ်လို့အစိုးရမိုးလေဝသဌာနတာဝန်ရှိသူတွေခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရေတပ်ရဲ့အကြီးဆုံးစစ်သင်္ဘောတစ်စင်းလီသူရေးနီးယားနိုင်ငံကိုဩဂုတ်လ22ရက်နေ့ကရောက်နေပါတယ်။ဗ Baltic ဒေသကိုအလဲကျလာရောက်မှုဖြစ်တယ်ဆိုပြီးတော့ American စစ်သည်မော်ကြီးစိုက်ရောက်နေတာပါ American တပ်မ22ကမ်းတဲ့အထူးတပ်ဖွဲ့ရဲ့အဓိကတိုက်ရိုက်ရင် USS Kearsarge Crevada မြို့မှာစိုက်ကပ်ထားပါတယ်ကမ်းတဲ့စစ်စင်ရဲ့အထောက်အကူပြုရဟတ်ယာဉ်တင် Webs အတန်းစားတိုက်ရိုက်ရင်ဖြစ်ပါတယ
် And as we face a serious challenge in this region I'll have to say that this ship is an embodiment of the strength and reach and lethality of the
American စစ်တပ်ရဲ့လက်လန့်မှုနဲ့ပြင်းအားတို့ကိုပြသတာဖြစ်ပါတယ်ဒေတာရင်းကာကွယ်ရေးတွင်အမေရိကန်ကအလေးထားမှုကိုကြားသားချက်ဖြစ်ပါတယ်လို့လေတူရေးနီးယားနိုင်ငံမှာတာဝန်ကျနေတဲ့အမေရိကန်သံမက်ရောဘတ်ဂီလ်ခရစ်ကပြောပါတယ် USS Kearsarge တိုက်သည်မော်ရဲ့ကုကယ်ရေးမှူးကပ္တိန်တိုမတ်စ်ဟော့စတာကတော
့ something powerful to contribute and when they do our unified strength is simply unmatched
ဘော်တင်နိုင်ငံတိုင်းမှာစွမ်းအားတစ်ခုစီရှိပါတယ်ဒါရီစုပေါင်းလိုက်ရင်ကျွန်တော်တို့အားကိုဘယ်သူမှမရှင်းနိုင်ပါဘူးလို့ပြောသွားပါတယ်လစ်တိုးရေးနီးယားနိုင်ငံဟာနေတို့အဖွဲ့နဲ့မဟာမိတ်ယူထားတဲ့နိုင်ငံ၃နိုင်ငံတွေကတစ်ခုဖြစ်ပြီးတော့ရုရှားလက်အောက်ပြန်ပြီးတော့သွတ်သွင်းခံရမှာကိုစိုးရိမ်နေတာဖြစ်ပါတယ်အဝါရောင်ပီကက်ချူလေးလန်နံမျိုးတော်ကိုရောက်လာခဲ့တာပါလန်နံမျိုးတော်မှာကျင်းပတဲ့ပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုကမ္ဘာတစ်လွှားကပိုကီမွန်ချစ်သူတွေရောက်လာခဲ့ကြတာဖြစ်ပါတယ်ပိုကီမွန်ကပ်ပြားကစားပွဲကိုဥရောပနိုင်ငံတနိုင်ငံမှာကျင်းပတာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်ပိုကီမွန်ကောင်လေးတွေထဲမှာနာမည်အကြီးဆုံးပီကက်ချူလေးကိုတော့ဒီလန်နံမျိုးတော်အေဇယ်ခတ်မာရဲကနေရာတိုင်းမှာတစားစင်ထားတာတွေ့ရတာပါနိုင်ငံပေါင်း58နိုင်ငံကပြိုင်ပွဲဝင်ပေါင်း 9,000 ဒီပြိုင်ပွဲမှာပါဝင်ပြီးတော့ရှင်ပြိုင်ကြပါတယ်။ဒါကြောင့်မလို့ရှင်ပြိုင်တဲ့ဇပွဲတွေလည်းခမ်းမာတဲ့အဖြစ်ခင်းထားရပါတယ်။ဒီပြိုင်ပွဲမှာရမယ့်စုစည်းကတော့အားလုံးအတွက်စုစုပေါင်းဒေါ်လာတစ်သန်းဖြစ်ပါတယ်။တီရှပ်အနေရောင်တဲ့ထိုင်တွေလည်းပြိုင်ပွဲမှာပါဝင်သူတွေပွဲစည်းကမ်းနဲ့အညီကစားမကစားခမ်းမာအနှံကိုလိုက်ပြီးတော့ကြည့်ပြီးစောင့်ကြပ်ကြပါတယ်။ပွဲမျိုးစားကတော့အဆင်သင့်ရှိပြီးတော့ဒီပွဲတစ်မျိုးမှာနိုင်ရင်ဒေါ်လာ1000ရမှာပါဒီလန်နံမျိုးတော်ကပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုဩဂုတ်လ16ရက်နေ့မှာစတင်ပြီးတော့21ရက်နေ့မှာအဆုံးသတ်သွားတာဖြစ်ပါတယ်အမေရိကန်ပြည်အစုအရှေ့ခြမ်းညူဂျာစီပြည်နယ်က New Jersey Lottery Festival of Ballooning မိဘုံပြန်ပွဲတော်ဖြစ်ပါတယ် Laugh at First Flight စီစီချင်းချစ်မိသွားတယ်ဆိုပြီးတော့မြင်မြင်ချင်းချစ်မိရယ်ဆိုတဲ့မူရင်းစာသားကိုပြင်ပြီးတော့ဒီပွဲကိုနာမည်ပေးထားတာပါမိဘမြန်အလုံးပေါင်း100လွှတ်တင်တာဖြစ်ပြီးတော့ဒီမိဘမြန်စီစဉ်တဲ့သူတွေလက်မှတ်ဝယ်ပြီးတော့ live စီးနိုင်ပါတယ်ဇူလိုင်လကောင်မှာကျင်းပပြည်စည်းသွားတဲ့ဒီမိဘမြန်ပွဲတော်ရဲ့လက်မှတ်ဈေးနှုန်းကတော့နေ့ရက်ကို live ပြီးတော့ဒီတစ်ခါစီးရင်လူတစ်ယောက်ကိုဒေါ်လာ250ဒါမှမဟုတ်ဒေါ်လာ295အမြင့်ဆုံးကတော့$315ဖြစ်ပါတယ်မိဘမြန်တွေကတော့ပုံစံမျိုးစုံနဲ့ဖြစ်ပြီးတော့တစ်ခုကဆိုရင်တော့135ပေအမြင့်နေသာနေတဲ့နေလုံးပုံကြီးမှာ65ပေအရှိရှိတဲ့နေကမျက်မှန်ကိုတက်ဆင်ပေးထားတာပါ။ကောင်းငင်ပြပြနောက်ခံမှာအယောင်သွေးဆုံပုံစံစုံနဲ့မိဘမြန်တွေကိုတွေ့ရပြီးတော့ဘန်နာဝတ်ဝန်မိဘမြန်နောက်တော့ဩစတြေးလျကတက်စမေးနီးယားဒက်ဘောမိဘမြန်တို့လည်းပါဝင်ပါတယ်
မရီတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာပြီးအမေရိကန်တန်ကနေအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်ဝိုင်ယုံမီပြည်နယ်က Republican အောက်လွှတ်တော်အမတ် List Cheney ဟာ Republican ကိုစားပြုအောက်လွှတ်တော်ပနာမရွေးချယ်ပွဲမှာရှုံးနေသွားပါတယ်သမ္မတလောင်းဒေါ်နယ်ထရမ့်ကိုဝေဖန်လို့ရှိတဲ့ List Cheney အနေနဲ့အခုခါသူ့ရဲ့အနာဂတ်နိုင်ငံရေးအခန်းကဏ္ဍပေပုံပင်နှိလျှောက်လာမယ်ဆိုတာနဲ့ပတ်သက်ပြီး Republican တွေရောဒီမိုကရက်တွေကပါစိတ်ဝင်စားနေကြပါတယ် Michelle Quinn ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
တခါနဲ့ဆယ်အမေရိကန်သမ္မတရွေးကောက်ပွဲကရက်ကအခုချိန်ထိရိုက်ခတ်ဆဲပါအဲဒီရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကသူသာအနိုင်ရသူဖြစ်တဲ့ဆိုပြီးတော့အထောက်အထားမဲ့ပြောဆိုနေတာတွေကိုလက်မခံကြောင်းပြသသူ Republican လွှတ်တော်အမတ်တွေရဲ့ List Cheney လည်းပါဝင်ပါတယ်အခုခါသူ့ရဲ့ဌာနဖြစ်တဲ့ Wyoming ပြည်နယ်ပါတီကိုစားပြုပနာမရွေးချယ်ပွဲမှာ Republican တွေကြားရေပန်းမစားတော့တဲ့ List Cheney ရှုံးနေသွားပါတယ်ဒါပေမဲ့ Trump အပါအဝင်ရွေးကောက်ပွဲရလက်လက်မခံခြင်းသူတွေရွေးကောက်ပွဲမှာအနိုင်မရအောင်ဟန်တားဖို့နိုင်ငံရေးအဖွဲ့အစည်းတစ်ခုထူထောင်သွားမယ်လို့သူကပြောပါတယ်
We have no chance at
လူပုဂ္ဂိုလ်တရားကိုအယူမူကိုးကွယ်ဖို့ဖွဲ့စည်းပုံဥပဒေရဲ့အခြေခံမူပေါင်းစံတန်ဖို့အခြေခံစည်းမျဉ်းတွေကိုပြစ်ပယ်ပြီးဆိုရင်တော့ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးမရှိပါဘူး။ဘယ်ဘက်ကပဲစဉ်းစားအင်မတန်အန္တရာယ်များပါတယ်
။2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်အောင်မယ်လို့ comment ထားတဲ့ Trump ဟာ Cheney ရဲ့ပြိုင်ဘက် Harry ရဲ့ hegemon ကိုထောက်ခံခဲ့တာကြောင့်သူဟာ30ရာခိုင်နှုန်းကျော်နဲ့ Cheney ကိုအနိုင်ရခဲ့ပါတယ်။ဒီရလဟာ Republican တွေကြား Trump ရဲ့ဩဇာတက်ရောက်မှုကိုပြသလိုက်တာလည်းဖြစ်ပါတယ
် But I did not do this on my own
ဒီလိုအနိုင်ရတာကျွန်မတယောက်ထဲကြောင့်မဟုတ်ပါဘူး Wyoming ပြည်နယ်မှာသို့တော်အမတ်နေရာလဲတနေရာလဲရှိတာကြောင့်ဒီနေရာကိုရမှဖြစ်မယ်ဆိုတာကိုအလေးထားတဲ့ Donald Trump ကိုအလွန်ကျေးဇူးတင်ပါတယ်အစတည်းကပါဝင်ပြီးသူ့ရဲ့ပြည့်ပြည့်တသားထောက်ခံအားပေးခဲ့မှုကြောင့်ဒီညမှာဒီလိုအောင်ပွဲခံနိုင်တာပါ
2024သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဖြစ်သူပါဝင်နိုင်ခြင်းရှိကြောင်းချေနီကအရေးအမွေပြောကြားပါတယ်ထရမ့်ရဲ့လောရက်တွေကိုဖော်ထုတ်ဖို့ဆိုတာထက်အောင်ပွဲခံနိုင်မှုဖြစ်တယ်လို့ဆိုပါတယ
် Any decision that I make
အလုံးကိုအရေးကြီးတဲ့အခုလိုဆုံးဖြတ်ချက်မျိုးချတာရဲ့ရွေးချက်ကအနိုင်ရဖို့ပါကျွန်မဟာအကောင်းဆုံးကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်မယ်ထင်ပါတယ်
ထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကမာအီလာဂိုစိုင်းအိမ်ကို FBI ကဝင်ရောက်ရှာဖွေမှုဟာဝိုင်ယိုမင်းပြည်နယ်ကပနားမရွေးချယ်မှုအပေါ်တက်ရောက်မှုတစ်ခုလည်းဖြစ်နိုင်တာပါအခုလိုရှာဖွေမှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့ FBI အပေါ် Republican တွေကပြစ်တင်ပြီးတော့ Trump ကိုအကာအကွယ်ပေးကြပါတယ်
I think that's why you're seeing
Republican တွေဘက်ကတုံ့ပြန်မှုကိုအဲ့ဒါကြောင့်တွေးရတယ်လို့ထင်ပါတယ်။အားလုံးကတသားတည်းဖြစ်သွားပါတယ်။ Trump နဲ့ပတ်သက်ပြီးဘလို့ပဲသဘောထားတွေကွဲပြားပါစေ။ဒါကအရေးမကြီးပါဘူး။မတရားဘူးထင်ကြတာကြောင့်အခုလိုအားလုံးပေါင်းစည်းမိသွားတာပါ
။ Liz Cheney အနေနဲ့သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုရင် Republican အဖြစ်နဲ့လားပုဂ္ဂလိကအနေနဲ့လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ပေါ်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစွာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အခု2022ခုနှစ်ဇူလိုင်လကုန်အထိဆိုရင်နိုင်ငံတဝန်းတိုက်ပွဲပေါင်း 6,600 ကျော်ဖြစ်ပွားခဲ့ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်နဲ့တင်ဆက်ပေးထားပါတယ်ခင်ဗျာ။
2022ခုနှစ်အာရာသိမ့်မှုလောဒီနှစ်ဇူလိုင်လကုန်အထိနိုင်ငံတော်တိုက်ပွဲ 6,600 ကျော်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေ60ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EU တွေကြားဖြစ်ခဲ့တာပါ။စစ်ကောင်စီနဲ့ PDF တွေကြားဖြစ်တဲ့တိုက်ပွဲပေါင်း 1,900 ကျော်ထက်မနည်းရှိခဲ့ပါတယ်။ EU PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားဖြစ်တဲ့တိုက်ပွဲက820ကျော်ရှိပါတယ်။ EU တွေချင်းချင်းတိုက်ပွဲဖြစ်ပွားတာတွေလည်းရှိခဲ့ပြီး48ချိန်နဲ့မနေဖြစ်ပွားခဲ့ပါတယ်တိုက်ပွဲပေါင်း 6,600 ကျော်ထဲမှာအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့တာပါတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ရဲ့ထပ်ဝက်ကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တာလို့ဆိုနိုင်ပါတယ်အရေအတွက်အားဖြင့် 3,900 ကျော်ဖြစ်ခဲ့ပြီးတိုင်းနိုင်ငံလုံးမှာအများဆုံးပါပဲတိုက်ပွဲအရေအတွက်ဒုတိယအများဆုံးဖြစ်ခဲ့တာကစကိုင်းတိုင်းအတွင်းဖြစ်ပါတယ်စကိုင်းတိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်က640ထက်မနည်းရှိခဲ့ပါတယ်စကိုင်းတိုင်းအတွင်းနေရာအနှံ့ပြားမှာတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းတွင်မြို့နယ်38ခုထဲက34မြို့နယ်မှာတိုက်ပွဲတွေဖြစ်နေတာပါ။နိုင်ငံအနှံ့မြို့နယ်ချင်းနှိုင်းယှဉ်တော့ပြည်ပြည်နယ်ကဖားပုံမြို့နယ်မှာတိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ခဲ့တယ်လို့ဆိုရပါမယ်။ဖားပုံမြို့နယ်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်က3,900ကျော်ရှိပါတယ်။ခုနှစ်ဇူလိုင်လအတွင်းစကိုင်းတိုင်းနဲ့ကချင်းပြည်နယ်မှာစစ်ကောင်စီရဲ့ထိုးစစ်ဆင်မှုတွေမြင့်တက်နေပါတယ်။ဒါကြောင့်ပဲအဲ့ဒီနေရာနှစ်ခုမှာ KNPD ရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ မန္တလေးမြစ်ကြီးနားမြစ်ရထလန်ပိုင်းအပါအဝင်အဲ့ဒီတဝိုက်ကမြို့နယ်တွေမှာတိုက်ပွဲပေါင်း38ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ဒီဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှု19ကြိမ်ထက်မနည်းလုပ်ခဲ့ပါတယ်။
ISV မြန်မာရဲ့မြင်ကွင်းကြယ်မတ်စုများအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာမှာခုဆက်ပြီးတော့ကမ္ဘာတလောခရီးသွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီပြည်သစ်နိုင်ငံကိုရောက်လာသူတွေမတော်မဖြစ်သွားကျင်ကြတဲ့ပြတိုက်တွေထဲမှာ Vassal Palace Vasainando ကြီးလဲပါဝင်ပါတယ်ပြည်သစ်ဘီရင်အဆက်ဆက်ခန်းနာတဲ့ခန်းနာအောင်ပြင်ဆင်ခဲ့ရတဲ့ Vasainando ကြီးစီကိုမတ်စုမြန်မွန်ကကမ္ဘာတလောခရီးသွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာ18ရာစုလက်ထက်ကအပြောင်းအမြောက်ဆုံးအမှုပညာလက်ရာတွေစုနေတဲ့နေရာကတော့ Versailles နန်းတော်ကြီးဖြစ်ပါတယ်။ပါရီမြို့တော်ရဲ့အနောက်တောင်ဘက်10မိုင်အကွာမှာရှိတဲ့ Versailles ရဲ့မြို့မှာတည်ရှိတဲ့နန်းတော်ကြီးဟာပြင်သစ်နိုင်ငံရဲ့တမိုင်းဝင်အထင်ကရနန်းတော်ကြီးဖြစ်ပါတယ်။1989ခုနှစ်မှာစတင်တဲ့ပြင်သစ်ဒေါ်လာရေးကြီးမတိုင်ခင်16ရောက်မြောက်လူဝီဘရင် Louis the 16th နဲ့မိဖုရား Marie Antoinette တို့လက်ထက်အထိပြင်သစ်ဘရင်တွေနေထိုင်နန်းဆိုင်ခဲ့တဲ့နန်းတော်ကြီးဖြစ်ပါတယ်။မူလတော်ကအထမမြောင်လူ၏ဘရင်နဲ့မိသားစုအမဲလိုက်အပန်းဖြေခရီးထွက်ရဲ့အနားယူတဲ့ဆန်အိမ်ဖြစ်ပါတယ်။အဲ့ဒီတဲခိုနားနေတဲ့အိမ်ကနေနန်းတော်အဖြစ်အသွင်ပြောင်းဖို့1624ခုနှစ်မှာအထမမြောင်လူ၏ဘရင်ကပြင်သစ်ဘီတုကအကျော်မော်တယောက်ကိုတာဝန်ပေးခဲ့တာပါ။ဒါပေမဲ့အခုမြင်နေရသလိုအမခန်းကြီးကျယ်ခန်းနာလွန်းလာတဲ့နန်းတော်ကြီးအဖြစ်တိုးချဲ့ဆောက်လုပ်ခဲ့တာကတော့အထမမြောင်ဘရင်ကြီးရဲ့သားတော် Louis the 14th 14ရောက်မြောက်လူ၏ဘရင်လက်ထက်မှာဖြစ်ပါတယ်။အဲ့ဒီနောက်ပြင်သစ်ဒေါ်လာရေးမတိုင်ခင်အထိနန်းတော်ကြီးမှာဆံမြန်းခဲ့တဲ့ဘရင်တွေကပိုပြီးခန်းနာတဲ့ခန်းနာအောင်မွန်းမှန်ပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။18ရာစုလက်ထက်ပြည်သူကလက်ရာတွေအမှုပညာလက်ရာတွေတန်ဖိုးမပြတ်နိုင်အောင်ရှိတဲ့ Versailles နန်းတော်ကြီးကိုကမ္ဘာအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်အစအဦးကြီးအဖြစ်နဲ့ UNESCO ကသတ်မှတ်ထားတာနှစ်ပေါင်း40ထဲမှနေရှိနေပါပြီ။အခန်းပေါင်း2300ရှိတဲ့နန်းတော်ကြီးကို1839ခုနှစ်မှာပြားရိုက်ကြီးအဖြစ်ဖွင့်လှစ်ခဲ့တာဒီနေ့အထိဖြစ်ပါတယ်။
We had this trip booked 2 years ago and couldn't come to France then for obvious reasons due to the pandemic.
ဒီခရီးထွက်ဖို့လွန်ခဲ့တဲ့နှစ်နှစ်ကလေးကဘိုကင်လုပ်ခဲ့ပေမဲ့ကာယောဂါကြီးကြောင့်ပြင်သစ်ကိုမလာနိုင်ခဲ့ပါဘူး။ဒီလာဖို့စောင့်ခဲ့ရတာအခုဆိုနှစ်နှစ်ခွဲလောက်ကြာခဲ့ပါတယ်။အခုတော့အခြေအနေတွေကပုံမှန်အတိုင်းပါပဲ။ကာယောဂါကြီးကြောင့်နှောက်ယှက်ဖြစ်တာမျိုးမရှိတော့ပါဘူး။ဒါမှန်တိုင်းပုံမှန်နေ့တစ်နေ့မှာလမ်းလျှောက်သွားနေရတယ်လို့မျိုးပါ။
ကိုဗစ်ကရောဂါမဖြစ်ခင်က Versailles နန်းတော်ကြီးစီလာလေကြတဲ့ကမ္ဘာလှည့်ဧည့်သည်ကနှစ်ဆယ်တသန်းကျော်ရှိခဲ့တာပါအခု2022ခုနှစ်မှာလည်းဧည့်သည်တွေပုံမှန်နှုန်းလောက်ပြန်လာနေကြတာဖြစ်ပါတယ်လာသမျှဧည့်သည်တိုင်းကနန်းတော်ပြရိုက်ကြီးတွေကဝင်ခွင့်ပေးထားတဲ့အခန်းတွေကိုမြင်တွေ့ရတဲ့အခါမှာခန်းနားလှတဲ့အပြင်အဆင်တွေကိုမယုံနိုင်အောင်ဖြစ်ကြပါတယ
် we did it we were on a tour and had a lovely tour through the all the rooms it was absolutely beautiful
နန်းတော်ကြီးထဲမှာအခန်းတွေအားလုံးကိုအဲလန်းညုံနေနဲ့တွားကြည့်ခဲ့တာပါတကယ်ကိုလှပပြီးမယုံနိုင်လောက်အောင်ကိုအမခန်းခန်းနာပါတယ်အဲ့ဒီချိန်တော့ကသူတို့ဘလို့နေထိုင်ခဲ့တယ်လဲဆိုတာရောနောက်ပိုင်းနိုင်ငံရေးပြဿနာတွေကြောင့်ဘာဖြစ်ခဲ့တယ်လဲဆိုတာတွေကိုပါကိုယ်တိုင်မြင်တွေ့နိုင်တာတကယ်ကိုအံ့အားသင့်စရာကောင်းပါတယ
်ပြင်သစ်ဘရင်တွေမိဖုရားတွေတော်ဝင်မိသားစုတွေနေခဲ့ကြတဲ့အိမ်ခန်းဆောင်တွေဧည့်သည်တော်တွေကိုအဲခန်းတဲ့အဲကမ်းမကြီးတွေကိုအင်မတန်မှအနုစိတ်လာတဲ့ပြင်သစ်အမှုပညာလက်ရာတွေနဲ့အလှဆင်ထားသလိုအခန်းတိုင်းမှာလည်းအဲ့ဒီခေတ်အခါတွေကတန်ဖိုးကြီးရှားပါတဲ့ကမ္ဘာတဝန်းကပစ္စည်းတွေနဲ့ခက်ခက်ညာညာဆင်ရင်ထားပါတယ်။18ရာစုတွေကရှိခဲ့တဲ့လက်ရာတွေကိုဒီနေ့အထိလက်ရမပြတ်အောင်လဲပြလိုက်တောင်းဝင်ရှိသူတွေကအများအားမွန်းမံနေကြရပါတယ်။15ရောင်မြောက်လူဝေဘရင်ရဲ့သားတော်အိတ်ရှိမင်းသားနေခဲ့တဲ့အခန်း၃ခန်းပါအိတ်ခန်းဆောင်ဆိုရင်လားနဲ့ချီမွန်းမံခဲ့ကြတာ2022ဧပြီလကမှပြီးသွားခဲ့တာဖြစ်ပါတယ်။အခန်းထဲကအတုံးဆောင်တွေအားလုံးကို1948ခုနှစ်ထဲကရှိခဲ့တဲ့ပုံစံမျိုးအတိုင်းဖြစ်အောင်အသေးစိတ်မွမ်းမံခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး18ရာစုလက်ထက်ကရိုဂိုကိုဒီဇိုင်းလက်ရာတွေနဲ့ပြင်ဆင်ထားတဲ့အခန်းတွေတိုင်းမှာချိတ်ဆွဲထားတဲ့ပကြီကားတွေဟာလည်းအဲ့ဒီခေတ်ကလက်ရာအမြောက်ဆုံးပကြီဆရာကြီးတွေရဲ့ပကြီကားတွေဖြစ်ပါတယ်။
Bah, on a vu pas mal de tableaux donc du coup bah c'est super grand donc c'est hyper impressionnant sont tout petit à côté
Nanore ma bajiga ri a mya ji tui ya ba de yan ko a tin ji sia kaung ma de
ပကြီးကားကြီးတွေပေးကိုကိုရောက်သွားတော့ကိုကသေးသေးလေးဖြစ်သွားတယ်လို့ခံစားရပါတယ်အလုံးကခန်းနာတောက်ပနေတော့ပြန်သွားရင်တော့ကျမမျက်လုံးထဲမှာအယောင်နေလက်နေအောင်မယ်လို့ထင်ပါတယ
်ဖက်ဆိုင်နန်းတော်ကြီးဟာအဆောက်အဦကြီးတွေထဲမှာလှပခန်းနာတာမဟုတ်ပဲမျက်စိတစုံမြင်နိုင်တဲ့နန်းတော်ဥယျာဉ်ကြီးတွေကလည်းဘလောက်တောင်ဂရုတစိုက်လှုပ်ထားတယ်လဲဆိုတာမြင်နာနဲ့သိနိုင်ပါတယ်စနစ်တကျအစီအစီစိုက်ပျိုးထားတဲ့စိတ်ဆိုတဲ့တပင်ကြီးတွေမြက်ခင်းစိမ့်တွေလက်ရမြောက်လှုပ်ထားတဲ့ရေပန်းတွေဟာဖက်ဆိုင်ဥယျာဉ်ကြီးရဲ့ထူးခြားမှုဖြစ်ပါတယ်ဥယျာဉ်ကြီးရဲ့ဥယျာဉ်ကြီးနဲ့ဆက်နေတဲ့ရေကန်ကြီးရဲ့လိုဟာလဲဧည့်သည်တွေအတွက်တင်မဟုတ်ပဲဒေသခံတွေအတွက်လာရောက်အပန်းဖြေစရာနေရာတွေဖြစ်နေပါတယ်
။ Aujourd'hui, je suis venue rejoindre mon copain qui m'a fait une surprise. Du coup, il m'a emmené au château.
ကျမတငယ်ချင်းကကျမကို surprise လုပ်ပြီးတော့ဒီ Versailles နန်းတော်ကိုခေါ်လာလို့ဒီကိုရောက်လာတာပါ။ Rance Mew နားမှာတော့ဒီလောက်ခန်းနာကြီးကျယ်တဲ့နန်းတော်ကြီးမျိုးမရှိဘူးလေ။မနေ့ကလေးကကျမတို့ရောက်ပြီးတော့နေရာတော်တော်များများကိုတွားလည်နေတာပါ။ဒီမှာတော့လှလွန်းလို့လာလျာကြိုနပ်ပါတယ်။
အခုနှစ်နွေရာသီလတွေမှာဒီကိုလာလည်နေကြတဲ့ဧည့်သည်တွေအတော်လေးပြန်များလာနေတာတသန်းနီးပါးရှိနေပြီလို့ Versailles နန်းတော်ပြိုက်တာဝန်ရှိသူတွေကပြောပါတယ်
Et bien, comme vous pouvez le constater aujourd'hui, avec ce beau temps, nous avons des visiteurs et nous ne pouvons que nous en réjouir.
ဒီကနေ့ဆိုရာဒီကလူကလည်းကောင်းတော့ဧည့်သည်တွေလာလည်နေကြတာကျွန်တော်တို့ဝမ်းသာရပါတယ်အခုထိဧည့်သည်တွေလာလည်နေကြတဲ့နှုံအရနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်အတွက်ဧည့်သည်စုစုပေါင်းတသန်းလောက်လာမယ်လို့တွက်ထားပါတယ်နှစ်ထောင်တစ်ဆယ်ကိုခုနှစ်တုန်းကတော့လာလည်သူတသန်းကျော်ပါတယ်ဗာဆိုင်းနန်းတော်ဆိုတာသမိုင်းဝင်ဧည့်သည်အများကြီးလာတဲ့နန်းတော်ဖြစ်တာမို့အခုလောက်ပမာဏနဲ့ဧည့်သည်တွ
ုံးဖြစ်တဲ့ Versailles နန်းတော်ကြီးဟာ18ရာစုတည်းကတမိုင်းဝင်အဖြစ်ပြက်ပေါင်းများစွာကိုဖျက်ဆီးခဲ့တဲ့အထင်ကရနေရာကြီးဖြစ်ပါတယ်။တော်ဝင်အမဲလိုက်နေရာကနေပြင်သစ်ဘုရင်တွေနန်းဆိုင်တဲ့နေရာအဲ့ဒီကနေမှဒီကနေ့ပြတိုက်ဖြစ်နေတဲ့ Versailles နန်းတော်ကြီးဟာပြင်သစ်နိုင်ငံရဲ့တမိုင်းရင်ကျေးမှုနဲ့အမှုပညာတွေစုစည်းနေတဲ့နေရာကြီးဖြစ်ပါတယ်ရှင်။ကျွန်မဆူမြမမ
မြန်မာစီစဉ်တင်ဆက်တဲ့ကမ္ဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ VO American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ
VO American အတန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VO American အတန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။သရရှင်တို့နားဆင်နေကြတာကတော့ VOA American တန်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။စစ်ကောင်စီတရားရုံးတရုံးကနေအကျဉ်းချနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုလေးမှုအတွေ့နောက်ထပ်ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအပြတ်အသတ်အနိုင်ရခဲ့ပြီးနောက်2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးပြီးချင်းမှာပဲဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့တာပါ။အခုနောက်ဆုံးစီရင်ချက်ချမှတ်တာနဲ့ဆိုရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုထောင်ဒဏ်စုစုပေါင်း18နှစ်အပြစ်ပေးထားပြီးဖြစ်ပါတယ်။နောက်ထပ်အမှုကိုမှုဆွဲချက်တင်ထားတဲ့အတွက်ထောင်ဒဏ်စုစုပေါင်း122နှစ်အထိအများဆုံးအပြစ်ပေးခံရနိုင်ပွဲရှိပါတယ်။ AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့မှတ်တမ်းအရစစ်အာဏာသိမ်းမှုကိုစန့်ကျင်လို့အဖမ်းခံခဲ့ရသူ1000ကျော်ထဲမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ပါတယ်။စစ်အာဏာရှင်စန့်ကျင်သူ12000ကိုအခုထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အထိမ့်သိမ်းခံထားရသူအများစုဟာနှင်းပန်းနှိပ်စက်ခံကြရသလိုစစ်တပ်ကဖွဲ့စည်းထားတဲ့တရားရုံးတွေမှာခုခံဖို့ရှေ့နေတွေနဲ့အများပြည်သူပါဝင်ခွင့်မပေးတဲ့တရားခွင်တွေကနေထောင်ဒဏ်အပြစ်ပေးနေတာဖြစ်ပါတယ်။ AAPP မှတ်တမ်းတွေအရပြစ်ဒဏ်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုဝေးလံတဲ့အကျဉ်းထောင်တွေကိုပြောင်းလိုက်တဲ့အတွက်မိသားစုတွေထောင်ဝင်စားတွေ့ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူကိုကျော်မင်းယူခေါ်ကိုချင်းမီနဲ့ Hip Hop အဆိုတော်လည်းဖြစ်လွတ်တော်အမတ်လည်းဖြစ်သူကိုဖြိုးစရာတော်အပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကိုဇူလိုင်လအတွင်းကကွပ်မျက်ခဲ့ပြီးနောက်ထပ်သေးတမ်းအပြစ်ပေးထားသူတွေကိုထပ်ပြီးကွပ်မျက်မယ်လို့စစ်ကောင်စီကခြိမ်းခြောက်နေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသေတမ်းပေးခံရသူနိုင်ငံရေးအကျဉ်းသား80ကျော်ရှိသွားပါပြီ။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုလည်းပြစ်မှတ်ထားတိုက်ခိုက်နေပါတယ်။လူအခွင့်ရေးအဖွဲ့တွေရဲ့မှတ်တမ်းအရသတင်းတောက်55ရောက်ထက်မနည်းအဖမ်းခံထားရတယ်လို့ဆိုပါတယ်။မဲခေါင်သတင်းအေဂျင်စီရဲ့သတင်းတောက်ကိုမမောင်ညိုကိုစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုဓာတ်ပုံရိုက်တာနဲ့အင်တာဗျူးတဲ့အတွက်အကြမ်းဖက်ဥပဒေနဲ့အရေးယူပြီးဇူလိုင်လတုန်းကထောင်ဒဏ်6နှစ်အပြစ်ပေးလိုက်ပါတယ်။ဒါအပြင်ဂျပန်မှတ်တမ်းရုပ်ရှင်ရိုက်ကူးသူထူရိုကူဘိုတာကိုလည်းအများပြည်သူစူပူအောင်လှုံ့ဆော်မှုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားပြီးထောင်ဒဏ်9နှစ်အထိအပြစ်ပေးခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုမတရားသဖြင့်ဖမ်းဆီးတာတရားစွဲဆိုတာနဲ့ပြစ်ဒဏ်ပေးတာတွေဟာတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးကိုစော်ကားမော်ကားလှုပ်လိုက်တာပဲဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ဒီမိုကရေစီနီးကြရွေးကောက်ခံတာဝန်ရှိပုဂ္ဂိုလ်တွေနဲ့နိုင်ငံခြားသားတွေအပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ရပ်ပြီးလူသားချင်းစာနာမှုအကူအညီပေးနိုင်ရေးလမ်းဖွင့်ပေးဖို့နဲ့မြန်မာဒီမိုကရေစီရေးလမ်းမှန်ပေါ်ပြန်ရောက်အောင်ထိန်းသိမ်းဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းနေကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်။တရချင်အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာအပြင် YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမအီတန်စင်ကတင်ပြပေးပါအောင်မယ်ခင်ဗျာ
။ယူကရိန်းရဲ့သားနဲ့အစိုးရအခြေခံအဆောက်အုံတွေကိုလာမယ့်ရက်ပိုင်းမှာရုရှားဘက်ကပို့ပြီးတော့တိုက်ခိုက်တာတွေလုပ်နိုင်တဲ့အကြောင်းမျိုးတော် Kiev ကအမေရိကန်တယုံကသတိပေးထားပါတယ်။ဩဂတ်စ24ရက်မနေ့ဖြန်မှာကြာရောက်မယ့်ယူကရိန်းလွတ်လပ်ရေးနေ့မှာရုရှားဘက်ကတိုက်ခိုက်မှုတွေပို့တိုးပြီးတော့လုလာနိုင်တဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကလည်းသတိပေးထားပါတယ်။တန်နိုင်လို့ရှိရင်အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံတွေကနေထွက်ခွာကြဖို့လေအမေရိကန်တယုံကသတိပေးထားတာပါ။ဩဂတ်စ24ရက်နေ့မနေ့ဖြန်ပုံတူးနေအောင်ဆိုရင်ဆိုဗီယက်ပြည်ထောင်စုမှာအုပ်ချုပ်မှုအောက်ကနေပြီးတော့ယူကရိန်းနိုင်ငံလွတ်လပ်ရေးရတဲ့32နှစ်ပြည့်တဲ့အပြင်ယူကရိန်းကိုရုရှားကျူးကျော်လာတဲ့6လပြည့်ရနေဖြစ်ပါတယ်။တချိန်တည်းမှာပဲဥရောပတိုက်ရဲ့အကြီးဆုံးအနုမြူတပ်ပေါင်းပိုရှိရာဇာပိုရီးဇီးယားအရက်နာမှာရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေပါလုပ်နေပြီးတော့တိုက်ပွဲတွေဆက်ဖြစ်နေတဲ့ပုံမှာဆွေးမွေးတိုးနေတဲ့အကြောင်းယူကရိန်းစစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ကလတ်သမကတွင်မှုချက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာခီးစဉ်နဲ့ရောက်ရှိနေပြီးတော့ရေဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းကိုဒီနေ့တွားရောက်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကလတ်သမကမဟာမင်းကြီးရုံး UNHCR ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒုက္ခသည်တွေလက်တလုံးနေထိုင်ရတဲ့အခြေအနေနေရက်ပြင်ရင်အနာဂတ်မျှော်လင့်ချက်တွေပြည့်ဝနားလည်နိုင်မှုအတွက်ဒုက္ခသည်တွေနဲ့ကလတ်သမကအထူးကိုယ်စားလှယ်နိုလင်းဟေစာကိုတိုင်တွေ့ဆုံသွားမယ့်အကြောင်းခီးစဉ်မှာလိုက်ပါလာတဲ့ UNHCR ပြန်ကြားရေးတာဝန်ခံRegina Della Portella ကပြောပါတယ်2019ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကြောင့် Ranger ဒုက္ခသည်တန်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ငါးနှစ်ပြည့်ချိန်မှာအထူးကိုယ်စားလှယ်နှုံးလင်းဟေစာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာလေးဖြစ်ပါတယ်မြန်မာနိုင်ငံမှာထိမ့်သိမ်းခံနေရတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုးရူကူဘိုတာနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးတို့တယ်လီဖုန်းဆက်သွယ်စကားပြောဝင်ရတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတယောက်ကပြောတာကိုသမန်နီချီသတင်းမှကြေတာထားပါတယ်။တိုးရူကူဘိုတာဟာဒီကျန်းမာရေးအခြေအနေကောင်းမွန်တဲ့အကြောင်းနဲ့သူ့ပေါ်မှာမတော်မတရားလုပ်တာဘာမှမရှိတဲ့အကြောင်းပြန်ပြောခဲ့တယ်ဆိုပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိရဲ့ပြောကြားချက်ကိုသတင်းစာမှာဖော်ပြထားပါတယ်။
တဲ့ဒီအချင်းချုပ်ကိုမအီတန်စင်ကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်ဇက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရချမန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.